မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြီးပြီးဆုံးသွားတဲ့အခါကျမှထွေထွေရွေးကောက်ပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်မူဟာယက်ဒင်ယာဆင်ကဒီနေ့စနေနေ့မှာပြောလိုက်ပါတယ်။မလေးရှားဝန်ကြီးချုပ်ကသူ့အစိုးရရဲ့အသုံးစရိတ်နဲ့ပတ်သက်ပြီးပါလီမန်ရဲ့ထောက်ခံမှုကိုရရှိပြီးတဲ့နောက်အဲ့လိုပြောလိုက်တာပါ။အတိုက်ခံတဲ့ဝန်ကြီးချုပ်ရဲ့မဟာမိတ်တချို့ကမလေးရှားအစိုးရရဲ့ရှင်းနဲ့အသုံးစရိတ်အစီအစဉ်တွေကိုတားဆီးသွားမယ်လို့သတင်းပတ်တွေနဲ့ချီချင်းကြောက်ခဲ့မယ်လဲ။တတန်းတစ်လျှောက်အများဆုံးအသုံးပြုမဲ့အစိုးရအသုံးစရိတ်ကိုမလေးရှားပါလီမန်မှာကြတာဝရင်းနေ့ကအတန်နဲ့မဲခွဲပြီးတော့ထောက်ခံတည်ပြုနိုင်ခဲ့ပါတယ်။ဘုရားသခင်ရဲ့အလိုတိုင်းကိုဗစ် -19 ကာယောဂါပြီးတဲ့အချိန်မှာကျွန်တော်တို့ရဲ့အထွေထွေရွေးကောက်ပွဲကိုကျင်းပသွားမှာဖြစ်တယ်လို့ဝန်ကြီးချုပ်မူဟာယတန်ယာဆင်ကအင်တာနက်အွန်လိုင်းကနေပြုလုပ်တဲ့ဘာစာတူပါတီရဲ့နှစ်ပတ်လည်ညီလာခံမှာပြောပါတယ်။ဝန်ကြီးချုပ်မူဟာယတန်ရဲ့အစိုးရအဖွဲ့ဟာတက်တန်း၈လသာရှိသေးပြီးတော့မလေးရှားပါလီမန်မှာအမတ်နေရာနဲ့နေရာအတာနဲ့အစိုးရအဖွဲ့ကိုရထားတာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ကသူ့ရဲ့ညီမအစိုးရအဖွဲ့ကအကြီးဆုံးမဟာမိတ်ပါတီဖြစ်တဲ့ UMNO ပါတီရဲ့ဥက္ကဋ္ဌအမက်ဇာဟီဟာမီဒီနဲ့အခုတော့မှတွေ့ဆုံခဲ့ပြီးပါတီနှစ်ခုကြားဆက်ဆံရေးပူကောင်းလောင်လုပ်ပြီးတော့လာမယ့်ရွေးကောက်ပွဲကျင်းပတဲ့အခါမှာသူတို့ပါတီအချင်းချင်းပြိုင်တာမျိုးမဖြစ်ရအောင်လုပ်ဖို့သဘောတူခဲ့ကြတယ်လို့ပြောပါရယ်။မလေးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလိုင်းအသစ်နဲ့ရင်ဆိုင်နေရပြီးတော့မနေ့တောက်ကြနေ့ကထိနိုင်ငံထဲမှာစုစုပေါင်းကူးစက်သူ6000ကျော်ရှိတယ်လို့ပြောပါရယ်ခင်ဗျာ။